ပြန်လွန်တော်မူသွားခဲ့ပြီဖြစ်တဲ့ကင်ပြည်နယ်ကတာမညတောင်ဆရာတော်ရဲ့ပြန်လွန်သွားခဲ့တဲ့ရုပ်ကလပ်ကိုဒီကနေ့မနေ့စောစောပိုင်းကအမည်မသိတဲ့လက်နက်ကင်လူတစုကလာပြီးတော့လူရက်သွားတယ်လို့ဒီတာမညတောင်ကဆရာတော်ရဲ့တပည့်တစ်ပန်းတွေကနေပြီးတော့ VOA ကိုပြောကြပါရခင်ဗျ။ဘာကြောင့်များအခုလိုမျိုးဆရာတော်ရဲ့ရုပ်ကလပ်ကိုမှလူယူသွားမှန်မသိပဲဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသခံလုံခြုံရေးအာဏာပိုင်တွေကလည်းအဲ့လူရက်သွားတဲ့လူတွေကိုလိုက်ပြီးတော့ရှာဖွေနေကြတယ်လို့လည်းဆိုပါတယ်။ကဲကောင်လင်းဦးရေတာမညဆရာတော်ရဲ့ရုပ်ကလပ်ဘာကြောင့်များပျောက်သွားတာပါလဲခင်ဗျာ?ရှင်းပြပါဦး
။ဟုတ်ကဲ့ပါ။တာမညတောင်ဆရာတော်လို့ထင်ရှားတဲ့ဆရာတော်ဗဒ္ဒနာဝိနည်းရရဲ့ရုပ်လောင်းထားရှိရာကရင်ပြည်နယ်တာမညတောင်ပေါ်ကိုအမည်မသိလက်နက်ကင်တစုမင်းဆောပိုင်းကရုတ်တရက်ရောက်ရှိလာပြီးရုပ်လောင်းကိုအတင်းအကျပ်ပင့်ဆောင်သွားခဲ့တာလို့ဆရာတော်ရဲ့တပည့်ပန်းတွေကပြောပြကြတာပါ။မင်းဆောပိုင်းကဖြစ်ပွားခဲ့တဲ့ဒီဖြစ်ပျက်နဲ့ပတ်သက်လို့တာမညတောင်ကဆရာတော်ကိုလေးစားကြည့်ညိုသူဒါရက်ကမာတူကအခုလိုပြောပြပါရတယ်
။တင်းဟုတ်ပါတယ်။အဲလောက်ပါပေါ့နော်လက်နက်ကင်ဆယ်ရောက်လောက်ပေါ့နော်သူဆယ်ရောက်လောက်ကျော်ကာနစီပေါ့နော်တောင်ပေါ်တက်လာတာလက်ပင့်ဝါတော့ပေါ့ဆရာတော်ရုပ်ကလပ်ကိုအဲ့ဒီကူပဲမမဆောက်တော့ဥပဒကပေါ့နော်ကျမတို့ပဲအနေနဲ့ပြောမလို့ဝုတ်ဖြူနဲ့ဝတ်ထားတဲ့အဲ့ဒီဆောက်တဲ့လူနေရောက်ကိုတော့သူတို့ကမောက်ခိုင်းပြီးတော့အခန်းအလုံးပိတ်ထားတာပေါ့အဲ့သူတို့တနက်နဲ့ချိန်ထားတော့ချိန်ပြီးတော့သူတို့ကမောင်ခွဲပြီးတော့ဆရာတော်ပင့်ဝါတာပေါ့နော်အဲ့ဒီတနားကြီးချိန်လောက်မှာသူတို့ကတော့ဘလို့အတိတ်ပင်နဲ့ယူရတော့ဆိုတော့ဘယ်သူမှတခြားအမျိုးမျိုးတော့ထင်ရင်ပေးနေကြတာပေါ့နော်ဘာကြောင့်ယူလဲဆိုတော့လေကျောင်းမတက်သေးဘူးကျင်းပြီးလည်းလိုက်ဆောင်စမ်းတာလိုက်လို့မရသေးဘူးလေ
လွန်ခဲ့တဲ့2003ခုနှစ်နှောင်းပိုင်းဘဝနှစ်ထံပြန်လွန်သွားစဉ်ကစလို့ဆရာတော်ရဲ့ရုပ်ကလပ်ကိုတာမညတောင်ပေါ်မှာပဲထားရှိခဲ့တာပါလက်နက်ကင်ဖွဲ့စည်းတွေလှုပ်ရှားနေတဲ့ကရင်ပြည်နယ်ကတာမညတောင်ဒေသကိုတော့ငင်းချဲတဲ့နယ်မြေတစ်ခုဖြစ်လက်ခံထားကြတာဖြစ်ပြီးအခုလိုဖြစ်ပျက်မျိုးအရင်တုန်းကမဖြစ်ခဲ့ဘူးပါဘူးမြန်မာစစ်တပ်အပါအဝင်ဒီဒေသထဲမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့အစည်းတချို့ရှိနေရမှာအဓိကအဖွဲ့တစ်ခုဖြစ်တဲ့မြန်မာစစ်တပ်အပါအဝင်ဒီဒေသထဲမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့အစည်းတချို့ရှိနေရမှာအဓိကအဖွဲ့တစ်ခုဖြစ်တဲ့တိုးတက်သောကရင်ဗုဒ္ဓဘာသာတပ်မတော် DKB အဖွဲ့လည်းအပါအဝင်ဖြစ်တာမို့အခုဆရာတော်ရဲ့ရုပ်ကလပ်ကိုလူရဲသွားတဲ့အမည်မသိတဲ့လက်ကင်လူတစုနဲ့ဆက်နွယ်ပတ်သက်မှုရှိနိုင်တယ်လို့တန်တရားဝန်ခံနေရသူတွေထဲမှာ DKB အဖွဲ့လည်းပါဝင်နေတာပါ
အဲ့ဒါလည်းဖြစ်နိုင်ခြင်းအရှိဆုံးပေါ့နော်တွေ့ရမယ်ဆိုရင်တော့အဓိကသူတို့ဘောပေါ့နော်ဖြစ်နိုင်ခြင်းအရှိဆုံးလို့ပဲပြောရမှာပေါ့ဒါသူတို့ပဲရှိတယ်ပေါ့နော်ဒါပေမဲ့တော့တအားလည်းပြောလို့မဖြစ်သေးဘူးလေနော်ထင်ကြီးပေးတယ်ကြတော့ကျမတို့နေပါတော့ထင်ကြီးပေးဖို့ကများတယ်လေအဲ့ဒါတော့အရင်လည်းမပြောရဘူးပြောလို့လည်းမဖြစ်သေးဘူးပေါ့နော်ဘာမှမသိရတဲ့အတွက်သိချင်မပြောနိုင်သေးဘူးပေါ့ရဲရောစစ်တပ်ရောသူတို့တွေလည်းလိုက်ပေးပါတယ်
တာမညတောင်ကဒါရက်ကမတူကပြောပြခဲ့တာပါပြန်လည်တော်မူသွားတဲ့တာမညဆရာတော်ဟာသူကိုယ်တိုင်တက်တက်လွတ်စွာတရားဘာဝနာအားထုတ်နေတာဖြစ်တယ်လို့တာမညတောင်ကိုလာရောက်ဖူးမြော်ကြတဲ့ကြီးညိုကိုးကွယ်သူတွေအနေနဲ့လည်းတက်တက်လွတ်စွာပြီးဆရာတော်ကိုဖူးမြော်ကြရတာပါတာမညဆရာတော်ဗဒ္ဒနာဝိနည်းဟာပြန်လည်တော်မူခင်အချိန်ထိဒေသထဲမှာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ကွယ်လွန်စဉ်ကတက်တော်93နှစ်ဝါတော်80ရှိပြီဖြစ်တဲ့ဆရာတော်ဟာနိုင်ငံအဝန်းကြီးညိုလေးစားခံခဲ့ရသူဖြစ်ပြီးမြမစစ်ဆိုးရရဲ့ထောက်လှမ်းရေးအကြီးအကဲဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ဒီချိန်တခါကဖူးမြော်ခဲ့ဖူးသူဖြစ်တယ်လို့မြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းကိုးကွယ်စည်းကပ်ကြီးညိုတဲ့ဆရာတော်တစ်ပါးလည်းဖြစ်ပါတယ်ခင်ဗျာ